ဒိမတ်နိုင်ငံဆိုင်ရာထိုင်းတန်မဲ့ကြီးဟောင်းကိုတတ်တဲ့အမှုနဲ့မတင်ငါခံနေရတဲ့မြန်မာလူငယ်တူဦးကိုထိုင်းရဲတပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။လူသက်မှုကျူးလွန်သူလို့တန်တရားရှိသူဟာအသက်19နှစ်အရွယ်ရှိတဲ့စိုင်းမျက်မိုးဆိုတဲ့သူဖြစ်တယ်လို့မြို့တော်ရဲဘျူရိုရဲ့လက်ထောက်ကော်မရှင်နာမင်းကြီးရဲတပ်ဖွဲ့မှူးရဲမှူးချုပ်အတပ်ပိုအနုစစ်ကိုကိုးကားပြီးထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဖော်ပြခဲ့တာပါ။ထိုင်းနိုင်ငံထုတ်ထိုင်းတန်မကြီးဟောင်းဗင်ချစ်မန်ကိုတော့ဘန်ကောက်မြို့နေအိမ်မှာဒဏ်ရာရသူတွေနဲ့တေဆုံးနေတာကိုတွေ့ရပြီးလူသက်မှုကျူးလွန်သူအဖြစ်တန်တရားရှိသူဟာမြန်မာနိုင်ငံဘက်ကိုထွက်ပြေးသွားတယ်လို့လည်းထိုင်းရဲတပ်ဖွဲ့ကယူဆထားပါတယ်။အသက်ခံရသူတန်မကြီးဟောင်းဟာဘန်ကောက်မြို့ကနေအိမ်ကိုစက်တင်ဘာ9ရက်နေ့ကစပြီးပြောင်းရွှေ့ပြီးတဦးတည်းနေထိုင်ခဲ့တယ်လို့လည်းဆိုပါတယ်။လူသက်မှုကျူးလွန်သူအဖြစ်မတင်ကားသူမြန်မာလူငယ်ကတော့စက်တင်ဘာ19ရက်နေ့ကစပြီးအလုပ်လုပ်ခဲ့တယ်လို့လည်းသတင်းစာကဖော်ပြထားပါတယ်။တန်မကြီးဟောင်းဗင်ချစ်ရဲ့မိုဘိုင်းဖုန်းနဲ့တက်ဘလက်ကွန်ပျူတာတွေပျောက်ဆုံးသွားတဲ့အပြင်လူသက်မှုဖြစ်ပွားပြီးနိုင်အနေငယ်အကြမှာပဲတန်တရားရှိသူဟာဈေးဝယ်စင်တာမှာရှိတဲ့ ATM ဆက်ကနေပြီးတော့ငွေအမြောင်များကိုထုတ်ယူသွားကအဲ့ဒီအိမ်ကနေပျောက်ဆုံးသွားတဲ့အတွက်လူသက်သမားဟာရည်ရွယ်ချက်ရှိရှိနဲ့ဓားတိုက်တာလို့ရဲတွေကယုံကြည်နေကြပါတယ်ရှင်။